ဟောင်ကောင်မှာလာမယ့်စက်တင်ဘာလကျင်းပမယ့်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရေးရွယ်ပြီးဒီမိုကရေစီလိုလားသူတွေဘက်ကအလို့သဘောကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူ6သိန်းနီးပါးရှိခဲ့ပါတယ်။လာမယ့်စက်တင်ဘာလအတွင်းဟောင်ကောင်ဥပဒေပြုကောင်စီမှဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းရွေးချယ်ရေးတိုက်ခိုက်ပါတီကစီစဉ်တဲ့ဒီဆန္ဒမဲ့ကောက်ယူမှုဟာဆိုရင်တရုတ်ဆိုရကချမှတ်လိုက်တဲ့အငင်းပွားပွဲလုံခြုံရေးဆိုင်ရာဥပဒေသစ်ကိုအာခံဆန့်ကျင်မှုအဖြစ်ရှုမြင်ကြပါတယ်။ဒီရွေးကောက်ပွဲဟာတရုတ်ဆိုရကပြဋ္ဌာန်းထားတဲ့ပြင်းထန်တင်းကျပ်တဲ့လုံခြုံရေးဆိုင်ရာဥပဒေသစ်နဲ့ညီဆွနိုင်တယ်လို့သတိပေးထားပေမယ့်လို့လဲဒီသတင်းပတ်ကုံအတွင်းဟောင်ကောင်ပြည်သူသိန်းနဲ့ချီမဲပေးပွဲမှာပါဝင်ခဲ့ကြတာပါ။တရုတ်ပြည်မှကြီးအစိုးရရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေဟောင်ကောင်မှာတရားဝင်လှုပ်ရှားဆောင်ရွက်ခွင့်ကိုပထမဆုံးအကြိမ်ဖြင့်ခွင့်ပြုလိုက်တဲ့ဒီဥပဒေမှာတရုတ်ဆိုရအစိုးရနိုင်ငံသားတပ်ဖွဲ့တွေနဲ့ပူးပေါင်းကြဆင်မှုအကြမ်းဖက်ဝါဒဆွဲဆောင်ရွက်မှုအဖြတ်အမှောက်လုပ်ရဲ့နောက်ခွဲထွက်ရေးလုပ်ရက်တွေဟာတရားဥပဒေမဲ့လိုရက်တွေလို့ဖော်ပြထားပါတယ်။